လုပ်ငန်းခွင်မဝင်ဘဲကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေပေါ်ပေါက်ခဲ့ပြီးနောက်ရပ်ဆိုင်ထားရတဲ့ရန်ကုန်အတွင်းကမြို့ပတ်ယထာတွေပြန်လည်ပြေးဆွဲနိုင်အောင်အာဏာပိုင်တွေပြင်ဆင်နေချိန်မှာပဲဝန်ထမ်းတွေကန့်ကွက်ဆန္ဒပြခဲ့ကြတာပါ။
အင်းဆိုင်မြို့နယ်မှာဆိုရင်လေမြေယထာဝန်ထမ်းတွေယထာတန်လန်းပေါ်မှာလှဲအိပ်ပြီးဆန္ဒပြခဲ့ကြတာပါ။အနုညုတ်နဲ့အာနာဖီဆန်နဲ့စီတီအန်လှုပ်ရှားမှုမှာပါဝင်နေတဲ့ဝန်ထမ်းတွေကိုဖိအားပေးခံရပြီးနောက်အခုလိုလှုပ်ရှားခဲ့ကြတာလို့လေဝန်ထမ်းအတိုင်းအဝန်နဲ့နှိစက်သူတယောက်ကပြောပါတယ်။ရဟူမာဆိုလို့ရှိရင်မျိုးပါယထာတွေကိုသူတို့ကပြန်ပြီးတော့ဆွဲဖို့လုပ်တယ်ပေါ့နော်။ပြန်
ဘယ်လိုပြောမလဲစီစဉ်နေမှာမပါဘူးဟိုချင်းကတကပြန်ပြီးတော့လက်တက်နိုင်တဲ့ပုံစံမျိုးရအောင်ကြိုးစားကြတယ်သဘောပါ
ဒီကနေ့မှာပဲမော်လမြိုင်မြို့ကနေရန်ကုန်ကိုထောက်ခွာမဲ့ရထားကိုလည်းစန္ဒပြလူတို့ကတားဆီးခဲ့ကြပါတယ်။ဒီနေ့အစောပိုင်းထောက်ခွာမဲ့ရထားကိုဝန်တန်းနဲ့ထောင်ချီတဲ့စန္ဒပြလူတို့ကတားဆီးခဲ့ကြတယ်လို့လည်းကိုတိုင်တွေ့ခဲ့တဲ့မော်လမြိုင်မြို့ခံတော်နှင်းဖူးကပြောပါတယ်
။ဒီသူလူတို့ကသွားဝင်ရတာအဲ့နေရာရထားထွက်လာပြီဆိုတော့ပြီးတော့အဲ့အနားမှာရှိတဲ့ရက်ကွက်ကဒီသူတွေကအရင်ဆုံးတက်တယ်လို့ပြောတယ်။အဲ့ဒီဘောင်မော်တက်ပြီးတော့ပိတ်ဆို့ထားတယ်လို့ပြောတယ်။အဲ့တော့မှစနပ်ပြနေတဲ့သူတွေကအဲ့ဒီကိုသွားပြီးတူပေါင်းရတာ။တစ်ဖွဲ့ပြီးတစ်ဖွဲ့ဆိုင်ကလေးကားနဲ့လိုက်သွားကြတာ
။ခီးတဲ့မပါထောက်ခွာမဲ့ရထားဟာစနပ်ပြလူတို့ရဲ့တားဆီးမှုကြောင့်ပြန်လဲဆောက်ခွာသွားတယ်လို့လည်းပြောပါတယ်။နောက်ပိုင်းမှာတော့ရထားကိုပိတ်ဆို့တားဆီးစနပ်ပြခဲ့ကြတာမော်လမြိုင်ရထားဗိုလ်ဒါရောက်မှလှုံ့ချော်ရဲတပ်ဖွဲ့တွေအင်အားတိုးမြှင့်လိုက်ကြောင်းလည်းဒေသခံတွေက VOA ကိုပြောပါတယ်။စစ်အုပ်ချုပ်ရေးကောင်စီရဲ့ပထမဆုံးအကြိမ်ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်နေချိန်ကစလို့ရက်ဆိုင်နေတဲ့ယထာပို့ဆောင်ရေးလုပ်ငန်းတွေအတွက်စစ်တပ်ကတာဝန်ယူနိုင်စွမ်းရှိကြောင်းပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးချုပ်စော်မင်းထွန်းကပြောဆိုခဲ့ပါတယ်။ဆန္ဒပြလှုပ်ရှားမှုတွေကိုဥဆောင်သူတွေကတော့အစိုးရရန်တရားတွေကိုဆက်လက်ရက်ဆိုင်ထားနိုင်ဖို့အလုံမစင်ပဲဆက်လက်ဆန္ဒပြဖို့လည်းတိုက်တွန်းထားကြပါတယ်ရှင်။